င်းစုရဲ့ပထမဆုံးသမရလောင်းပနာမရွေးချယ်ပွဲကိုအနောက်မြောက်ပိုင်းဒေသကနယူးဟမ်ရှားပြည်နယ်မှာအင်္ဂါနေ့မှာစတင်ကျင်းပမှာဖြစ်ပါတယ်။သမရလောင်းတွေအဖြစ်ရှင်ပြိုင်အရွေးခံရဖို့အတွက်တစ်နှစ်ကျော်မဲဆွယ်ပွဲတွေလုပ်ခဲ့တဲ့နောက်ပိုင်းပြည်သူစစ်တမ်းကောက်ယူကြည့်တဲ့အခါမှာဒီမိုကရက်သမရလောင်းတွေနဲ့ Republican Party ကသမရလောင်းတွေအတွက်မဲပေးချပုံတွေဟာထူးထူးခြားခြားတိုက်ဆိုင်နေတာကိုတွေ့ရပါတယ်။ပါတီနှစ်ဆလုံးရဲ့သမရလောင်းတွေကိုပထမဆုံးရွေးချယ်တဲ့ပြည်နယ်အဖြစ်နာမည်ကျော်ကြားတဲ့ New Hampshire ပြည်နယ်ရှင်ပြိုင်ပွဲမှာထိတ်ဆုံးကနေအရွေးခံရသူတွေဟာတစ်ချိန်မှာမိမိတို့ကိုစားပြုတဲ့ပါတီရဲ့သမရလောင်းဖြစ်သွားတဲ့အဆင့်လားအများဆုံးရှိနေပါတယ်။ဒါကြောင့်မို့ဒီသတင်းပတ်အတွက် American နိုင်ငံရေးအကြောင်းတင်ပြဆွေးနွေးတဲ့အခါမှာ New Hampshire ပြည်နယ်ပနမရွေးကောက်ပွဲအကြောင်းကိုပြောကြအောင်ဦးကျော်ကျော်သိင်းကြီး
။ကောင်းပါပြီဒေါက်တာမျိုးသက်ရေးအခု New Hampshire ပြည်နယ်ပနမရွေးချယ်ပွဲမတိုင်ခင်က Iowa ပြည်နယ်မှာကျင်းပခဲ့တဲ့မဲဆွယ်ပွဲကိုအရင်ပြန်ကြည့်ကြရအောင်ပါ။ Iowa မဲဆွယ်ပွဲမှာ Democrat Party ရဲ့ထိပ်ဆိုးနေရာကို Illinois ပြည်နယ်ကအထက်လွှတ်တော်အမတ် Barack Obama ကရောက်သွားပါတယ်။ Republican Party မှာတော့ Arkansas ပြည်နယ်ရဲ့ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mike Huckabee ကိုလူကြိုက်အများဆုံးဖြစ်သွားတာတွေ့ရပါတယ်ခင်ဗျ
။ဟုတ်တယ်ဦးကျော်ကျော်သိင်းရဲ့အရင်တုန်းက Democrat Party မှာထိတ်ကပြေးနေတဲ့အရင်သမရကရောဟောင်းတစ်ယောက်ဖြစ်တဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်မှ Hillary Clinton ကိုအိုဘားမားကတားသွားတာပါ Republican Party မှာလည်းနယူးယောက်မြို့တော်ဝန်ဟောင်း Rudy Giuliani ကို Huckabee ကတားသွားတာလေဒါနဲ့ပတ်သက်ပြီး Washington မြို့တော်မှာရှိတဲ့ American တက္ကသိုလ်ကသမိုင်းဆိုင်ရာအကြီးအကဲပမောက္ခ Alan Lichtman ကပြောတာကိုနားထောင်ကြည့်ရအောင်ပ
ါ The value of the early primaries is precisely to have a slingshot effect to propel you towards victory in the later primaries
ပနမရွေးချယ်ပွဲတွေဆိုတာကစစ်မှတ်ကိုတိတိကျကျလိုက်ရွေးကြတယ်လို့မျိုးဖြစ်တတ်ပါတယ်။ဒီရွေးချယ်ပွဲတွေမှာလူကြိုက်သွားပြီဆိုရင်နောင်ဇက်တိုက်ရှင်ပြန်ရတဲ့ပွဲတွေအတွက်သိစိတ်ပူစရာမလိုတော့ဘူးလို့မစ္စတာလစ်မန်ကပြောသွားပါတယ်
။နောက်လာမယ့်ရှင်ပြိုင်ပွဲတွေကိုပြည်내အကြီးကြီးတွေမှာလုပ်ကြမှာဖြစ်ပေမဲ့အခုနယူးဟမ်ရှားပြည်내ကလေးကတော့ပြည်내အသေးလေးဖြစ်နေပါတယ်။ဒီပြည်내ကမဲဆန္ဒရှင်တွေဟာလည်းတခြားပြည်내တွေနဲ့သိပ်မတူပါဘူး။သူတို့မှာလူရည်နည်းတဲ့အတွက်သမရလောင်းဖြစ်ပါဝင်အရွေးခံမဲ့သူတွေကိုကိုယ်တိုင်ကိုယ်ကျလာတွေ့ခွင့်ရကြတဲ့အပြင်အရေးပါတဲ့ပြဿနာတွေနဲ့ပတ်သက်ပြီးလဲကိုယ်တိုင်ကိုယ်ကျမေးမြန်းခွင့်တွေလည်းရကြပါတယ
်ဒီနယူးဟမ်ရှယ်ပြည်နယ်တွေကမဲဆန္ဒရှင်တွေရဲ့45ရာခိုင်နှုန်းဟာဘယ်ပါတီကိုမှမလိုက်ပဲပါတီဆွဲမရှိပဲလွတ်လွတ်လပ်လပ်မဲပေးကြသူတွေပါ Brookings State Bank ကနိုင်ငံရေးအကြက်ခတ်သမားကြီးတူဖြစ်တဲ့ Stephen Hess ကတော
့ These people have been studying they almost feel that they can't vote for the candidate unless they'veperson looked him in his eye and shook his hand
ဒီဒေသခံတွေဟာတကယ်ကိုလေ့လာပြီးတိတိကျကျတိကြတဲ့သူတွေဗျတကယ်လို့သမရဖြစ်သူတို့ရွေးချယ်တော့မယ်ဆိုရင်အဲ့ဒီလူကိုသူတို့ကိုယ်တိုင်စစ်စစ်ကြည့်ပြီးလက်ဆွဲနှုတ်ဆက်ဖူးမှသူ့အကြောင်းတိတိကျကျဂဂနနာတိပြီးမှမဲပေးမဲ့လူမျိုးတွေပါလို့မစ္စတာဟက်စ်ကပြောပါတယ
်ဟုတ်ပါတယ်ဦးကျော်ကျော်သိရင်ဒီပြည်နယ်ကိုသမရလောင်းတွေကလန့်ကြတယ်လေအခုလိုပနမရွေးချယ်ပွဲမျိုးမှာဘယ်ပါတီကဘသူကိုတော့ကြိုက်ကြလိမ့်မယ်လို့ကျိုးပြီးခံမှန်းဖို့ရခက်ခဲတဲ့ပြည်နယ်တစ်ခုဖြစ်လဲသတ်မှတ်ထားကြတယ်
။တမိုင်းသူတည်တီ Alan Lichtman ကတော့
Independents play a huge role in the New Hampshire primary because they can choose to vote in either the Republican or Democratic primaries.
ပါတီစမရှိတဲ့ဒီတတိပုဂ္ဂလလွတ်လပ်တဲ့မဲဆန္ဒရှင်တွေအများစုရှိတဲ့နေရာမျိုးဒီ New Hampshire ရှင်ပြိုင်ရွေးချယ်ပွဲမှာသူတို့ကတိတ်ကိုရေးပါပါတယ်။ Democrat ဖြစ်ဖြစ် Republican ဖြစ်ဖြစ်သူတို့စိတ်ကြိုက်ရွေးနိုင်တာကိုလူအမျိုးဆက်ပြည်နယ်ဟာတိတ်လွတ်လပ်တဲ့အတွေးခေါ်ရှိတဲ့ပြည်နယ်ဖြစ်တယ်လို့ဒီတိတ်သေးတဲ့ပြည်နယ်လေးကနေတကယ်ပမာဏကြီးတဲ့မဲအရေးအတွက်ရနိုင်တာမို့ဒီပြည်နယ်ဟာတိတ်အရေးပါပါတယ်လို့မစ္စတာလစ်မန်ကဆိုပါတယ
်ဒီနယူးဟမ်ရှားပြည်နယ်အက်စတန်မြို့ကလေးကဒေသခံတွေရဲ့သဘောထားတွေကိုမေးကြည့်ပါဦးမယ်ဘယ်ပါတီဇွဲမှမရှိတဲ့လင်ဒန်နဲ့ဂျွန်နူးတို့ဇနီးမောင်နှံဟာဥရောပမှာနေထိုင်ရာကနေအခုကိုယ့်အိမ်ကိုကိုပြန်လာကြသူတွေဖြစ်ပါတယ်
Well, interested to hear what the candidates have to say because I have been living overseas, so I need to hear more information. But I'm interested.
ကျမတို့ကနိုင်ငံခြားမှာရောက်နေတာဆိုတော့အခုကျမတို့ရွေးရမယ်သမရလောင်းတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုအခုတည်းပို့ပြီးသိဖို့လိုနေပါသေးတယ်။ဒါအပြင်ဒီသမရလောင်းတွေဘာတွေပြောကြမယ်ဆိုတာကိုလည်းကျမကသိချင်ပါသေးတယ်လို့လင်ဒါကပြောသွားတာပါ။အ
ဲခင်မွန်ပြတဲ့ဂျွန်ကလည်းဘသူ့ကိုသမရလောင်းအဖြစ်ရွေးလိုက်မယ်လို့ခုထိမဆုံးဖြတ်ရသေးပါဘူးတဲ့။ဒါပေမဲ့အာဖရိကနယ်ပွားဘရက်အိုဘားမားကိုတော့သူကနည်းနည်းကြိုက်နေပုံရပါတယ
် But I think of him as someone like Kennedy who was kind of an underdog I'm ready for change I'd like to see someone in there different
အိုဘားမားဟာသမရလောင်းဂျွန် F ကနေဒီလိုလူစားမျိုးလို့ကျွန်တော်ထင်ပါတယ် အဖိနှိတ်ခံလူတယောက်အဖြစ်မြင်တာပါဒါပေမဲ့ဒီသမရလောင်းနေထဲမှာထူးခြားတဲ့လူတယောက်ယောက်ရှိနေမယ်ဆိုရင်တော့မဲပေးဖို့ဝန်မလေးပါဘူးလို့ဂျွန်ကပြောပါတယ
်ဩဘားမားဟာဝါရှင်တန်ရဲ့လက်ရှိမူဝါဒတွေကိုပြောင်းပြင်မယ်လို့ကြိမ်းဝါရာကနေအောင်မြင်မှုရလာတာကိုတွေ့ရပါတယ်သူသာအရွေးခံရရင်ဒါဟာပထမဆုံးအာဖရိကနယ်ပွားတွေကအမေရိကန်သမရဖြစ်လာမှာပါ
နယူးယောက်ရှိတဲ့ကတူကနိုင်ငံရေးသိပ္ပံပါမောက္ခဒန်ဒီစကာလာကတော့တကယ်လို့ဒီအင်ကာနဲ့ရွေးချယ်ပွဲမှာသာဒီမိုကရက်ပါတီကဥဘာမားနိုင်ခဲ့ရင်အာဖရိကနယ်ပွားအများစုနေထိုင်တဲ့တောင်ပိုင်းကရိုလိုင်းနားပြည်နယ်လိုနေရာမျိုးတွေမှာပါသူအသာစီးရလာနိုင်ပါတယ်တဲ့ဒီအခါမှာသူပြိုင်ဘက်ဟီလာရီကလင်တန်တယောက်နလန်ထူနိုင်တော့မှာမဟုတ်ပါဘူးလို့ဆိုပါတယ
်အိုင်အိုဝါရွေးကောက်ပွဲမှာရီပက်ဘလီကန်ပါတီဝင်ဖြစ်တဲ့ခရီးရန်တရားဟောဆရာဟောင်းမိုက်ဟက်ကဘီထိတ်ဆုံးရောက်ခဲ့ပေမဲ့အခုနယူးဟမ်ရှယ်ပွဲမှာတော့မက်ဆာချူးဆက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဖြစ်တဲ့မစ်ရော်မနီနဲ့အရီဇိုနာအထက်လွှတ်တော်မှဂျွန်မက်ကင်းတို့ကအပြတ်သတ်သားနေတာတွေကိုပြည်သူစစ်တမ်းကောက်ရမှာတွေ့နေရပါတယ်။ဒီနယူးဟမ်ရှယ်ပြည်နယ်ပနားမရွေးကောက်ပွဲမှာထိတ်ဆုံးကနေအသာစီးရသွားသူတွေဖို့သူတို့ပါတီရဲ့သမရလောင်းတယောက်ဖြစ်လာမယ်လို့တိတိကျကျအားမမခံနိုင်ပေမဲ့သမရအင်ဗျူမှာတာဝန်ထမ်းဆောင်ရမယ်သမရလောင်းအဖြစ်နဲ့အရှိန်တိုးပြီးတက်တက်ကြွကြွပြိုင်ပွဲဝင်သွားနိုင်မှာမို့စိတ်လှုပ်ရှားနေကြသလိုမဲပေးမဲ့နယူးဟမ်ရှယ်ပြည်နယ်သားတွေကလည်းသူတို့ရွေးချယ်မဲ့သမရလောင်းကိုစီစစ်နေကြပြီဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါရစေရှင်